ပါခင်ဗျာဒီနေ့ကမ္ဘာသတင်းမီဒီယာတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအခြေအနေတွေအကြောင်းကအဓိကလွှမ်းမိုးနေပါတယ်မတ်လ24ရက်ဘန်ကောက်ပို့သတင်းစာမှာအဓိကရုံးတွေပေါ်ပေါက်လာမှာဆိုရင်ရတဲ့အတွက်ထိုင်းအာဏာပိုင်တွေကနေဆက်တွေကိုပြန်ဖွင့်ပေးလိုက်တဲ့အကြောင်းဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်ဒေသတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုပြန်ပွားသွားမှာဆိုရင်ရတဲ့အတွက်ထိုင်းနဲ့အိန္ဒိယချင်းနိုင်ငံတွေကြားနေဆက်ဖြတ်ကျော်ခကြီးသွားလာမှုကိုထိုင်းနိုင်ငံအစိုးရကယာယီပိတ်ထားခဲ့တာပါမြန်မာလာအိုနဲ့ဗီယက်နမ်ကထောင်နဲ့ချီတဲ့ရွှေပြောင်းလူသမားတွေကိုထိုင်းအစိုးရကမူရှင်းနိုင်ငံတွေကိုပြန်ဖို့ပိတ်ပင်ခဲ့ပေမဲ့နောက်ပိုင်းမှာတော့ဂိတ်တွေကိုပြန်ဖွင့်ပေးခဲ့ပါတယ်။ထောင်နဲ့ချီတဲ့ရွှေပြောင်းလူသမားတွေနေစားဂိတ်တွေမှာစုပြုံလာနေပြီးအစီအတွက်များပြားလာနေတဲ့အတွက်စုပူမှုတွေအတိတ်ကယုံတွေပေါ်ပေါက်လာမှာကိုစိုးရင်ကြလို့ပြန်ဖွင့်ပေးလိုက်တာလို့သတင်းမှာဖော်ပြပါတယ်။ရွှေပြောင်းလူသမားအများစုဟာဘန်ကောက်မြို့မှာအလုပ်လုပ်နေခဲ့ကြတာပါ။ဒါပေမဲ့ဒေတာတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုပြန့်ပွားသွားမှာစိုးရိမ်ရတဲ့အတွက်ဘန်ကောက်မြို့တော်အုပ်ချုပ်ရေးဌာနကဈေးရုံကြီးတွေအပါအဝင်စီးပွားရေးလုပ်ငန်းတွေကိုဧပြီလ12ရက်နေ့အထိပိတ်ထားဖို့အမိန့်ထုတ်ခဲ့ပါတယ်။လူထုကိုလည်းဗိုင်းရပ်စ်ကူးစက်မှုအတွင်းအိမ်တွင်းမှာသာနေထိုင်ကြဖို့တိုက်တွန်းခဲ့ပြီးစူပါမားကတ်ဈေးရုံကြီးတွေစားနပ်ရိက္ခာလက်ဒီဇိုင်းတွေကိုသာဖွင့်ခွင့်ပြုခဲ့ပါတယ်။စားတောက်ဆိုင်တွေကိုလည်းဆိုင်အတွင်းစားတောက်ခွင့်ပိတ်ပင်ထားပြီးပါစယ်အဖြစ်သာဝယ်ယူခွင့်ပြုခဲ့ပါတယ်။ဘန်ကောက်မြို့ကနေထွက်ခွာသူ90ကျော်ခန့်ဟာရွှေပြောင်းအလို့သမားတွေဖြစ်တယ်လို့အနာပိုင်တွေကပြောပါတယ်ချင်းရိုင်ခရိုင်မှာမြန်မာရွှေပြောင်းအလို့သမား100လောက်မဆိုင်နေစားဂိတ်ကိုရောက်ရှိလာခဲ့ကြပြီးဂိတ်ဖွင့်ပေးဖို့တောင်းဆိုခဲ့ကြတဲ့အတွက်ဒေသအနာပိုင်တွေကဂိတ်ကိုဖွင့်ပေးလိုက်ကြရပါတယ်မကောက်မှာဆက်ပြီးနေရင်ငတ်ပြီးသေသွားလိမ့်မယ်အိမ်ပြန်မှဖြစ်မယ်လို့အခုလက်တလောအလို့တမဲ့ဖြစ်သွားသူမြန်မာအမျိုးသမီးတူဦးကပြောပါတယ်တက်ခရိုင်မှာလည်းမြန်မာလူသမား4200ကျော်ကိုမဆောက်ဂိတ်ကနေမြန်မာပြည်ပဲထွက်ခွင့်ပြလိုက်တဲ့အကြောင်းဘန်ကောက်ပို့သတင်းဆောင်မကဖော်ပြပါတယ်။မတ်လ23ရက်စင်ကာပူအခြေစိုက်ဆွေတိုင်သတင်းစာမှာလဲထိုင်းနိုင်ငံရောက်ရွှေပြောင်းအလို့သမားတွေအလုံးအချင်းနဲ့မူလဇာတိနိုင်ငံတွေစီပြန်သွားနေကြတဲ့အကြောင်းသတင်းဆောင်မတပုတ်ဖော်ပြခဲ့ပါတယ်။ကိုရိုနာကာယောဂါကြောင့်ထိုင်းနိုင်ငံရဲ့အဓိကရမြို့ကြီးတွေမှာဈေးရုံတွေဆိုင်တွေလုပ်ငန်းတွေပိတ်လိုက်ရပြီးတဲ့နောက်မြန်မာလာအိုနဲ့ကမ္ဘောဒီးယားကတောင်းနဲ့ချီတဲ့ရွှေပြောင်းအလို့သမားတွေနေရာကိုပြန်နေကြလို့နေဆက်ကျော်ကိုရိုနာကူးစက်မှုလှိုင်းလုံးအသစ်ထမှန်ပေါ်ပေါက်လာမှာကိုဒေသတွင်းအစိုးရတွေကစိုးရိမ်ပူပန်နေကြပါတယ်။ထိုင်းနိုင်ငံမှာကူးစက်ခံရသူပေါင်းမနေ့ကအထိ820ကျော်ရှိခဲ့ပြီးတော့၄ဦးသေဆုံးခဲ့ပါတယ်။အခုလက်ရှိကာယောဂါကိုနိုင်နိုင်နေနေထိန်းချုပ်ဖို့ကြိုးစားတဲ့အနေနဲ့နေဆက်စစ်ဆေးရေးဂိတ်တွေကိုပိတ်ဖို့ထိုင်းနိုင်ငံအစိုးရကအမိန့်ထုတ်ခဲ့ပါတယ်။ဒါပေမဲ့နေဆက်ဂိတ်တွေမှာလည်းအလွန်ကြီးမားတဲ့လူဒဏ်ကြီးတွေပေါ်ပေါက်လာခဲ့လို့အာဏာပိုင်တွေကဂိတ်တွေကိုပြန်ဖွင့်ပေးခဲ့ရပါတယ်။ကမ္ဘောဒီးယားနဲ့နေဆက်မှာစနေတင်းငွေနေ့ကလူ၄000လောက်ဖြတ်သန်းဝင်ရောက်သွားခဲ့ကြသလိုတစ်ချိန်တည်းမှာတက်ခရိုင်မဲဆောက်ဂိတ်ကနေမြန်မာလူသမား6000လောက်မြဝတီမြို့ကိုပြန်သွားခဲ့ကြပါတယ်။အလို့သမား1000ကျော်ရရှိနေသေးပြီးဂိတ်ပြန်ဖွင့်မဲ့အချိန်ကိုစောင့်ဆိုင်နေကြတယ်လို့သိရပါတယ်။အရှေ့တောင်အာရှရဲ့စီးပွားရေးဒုတိယအကြီးဆုံးထိုင်းနိုင်ငံမှာရွှေပြောင်းအလို့သမား3000ကျော်ရှိရမှာအိန္ဒိယနိုင်ငံတွေကနေပြီးတော့လာရောက်လောက်ကန်ကြသူကအများစုဖြစ်ပါတယ်။အခုလိုနှစ်သက်ကူးချိန်မတိုင်ခင်နေရကိုပြန်ကြတာဟာနှစ်ကူးတကြံပွဲတော်အတွက်ပါဒါပေမဲ့ဒီနှစ်မှာတော့ထိုင်းအစိုးရကကိုရိုနာကူးစက်မှုကိုထိန်းချုပ်ဖို့ကြိုးစားတဲ့အနေနဲ့ဈေးရုံတွေဖျော်ဖြေရေးပွဲတွေကိုယာယီပိတ်လိုက်ပါတယ်ဘန်ကောက်အုပ်ချုပ်ရေးမှူးကလည်းအလို့သမားတွေဘန်ကောက်ကနေမခွာကြဖို့တိုက်တွန်းခဲ့ပါတယ်ဒါပေမဲ့လူစုလူဝေးနေရာတွေကိုပိတ်လိုက်တာကြောင့်ဘန်ကောက်ချင်းမိုင်းစတဲ့မြို့တွေမှာနေစားအလို့သမားတွေအတွက်အလို့အကန်ခက်ခဲသွားရတယ်လို့ဆောင်းပါးကဆိုပါတယ်ထိုင်းနိုင်ငံနေဆက်ကိုကြော်လိုက်တာနဲ့ဆိုင်းရအရာရှိတွေကပြန်လည်ဝင်ရောက်လာတဲ့သူတွေကိုစစ်ဆေးအိမ်ပြန်ခရီးတွေအတွက်စီစဉ်ပေးကြတယ်လို့လည်းသိရပါတယ်။နေဆက်ကိတ်မှာကမ္ဘောဒီးယား86ဦးဗိုင်းရပ်စ်ကူးစက်နေတာတွေ့ခဲ့ရကြောင်းလည်းဆောင်းပါးမှာဖော်ပြပါတယ်ခင်ဗျာ။